This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 60 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ95မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည်စင်ကြပါစို့။အခုချိန်တော့စပြီ။ Radio NUG Season 2ဓာတ်ရိုက်အတံလွတ်ပြီ။
မြန်မာနိုင်ငံသူနိုင်ငံသားများပေါင်းတဘာဝပြီးစစ်အာဏာရှင်ဗီရုမှကင်းဝေးပြီးကိုယ်စိတ်နှပါဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG ဖွဲ့သားများမှဆုတောင်းမေတ္တာပို့သလာရပါတယ်ရှင်။ဒီကနေ့2024ခုနှစ်ဒီဇင်ဘာလ4ရက်နေ့ရေဒီယို NUG ရဲ့ညပိုင်းစီစဉ်များစတင်ထုတ်လွှင့်ပေးပါရမယ်ရှင်။ပထမဦးစွာစီရေးသတင်းများကိုရန်တိုင်းမှတင်ဆက်ပေးမှာဖြစ်ပါတယ်ရှင်။
ရီဒီယန်ယူဂျီတော်ရဆင်များမင်္ဂလာပါခင်ဗျာကုချင်အစပြီး2024ခုနှစ်ဒီဇင်ဘာလ4ရက်နေ့ညပိုင်းမှာတင်ပြပေးမယ်ရီဒီယန်ယူဂျီစီးရီးသတင်းများကိုကျွန်တော်ဇန်နိုင်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါလိမ့်ခင်ဗျာပထမဆုံးတင်ဆက်ပေးမယ်စီးရီးသတင်းကတော့ဗမော်မျိုးအဝင်ကစစ်စခန်းနှစ်ခုကို KIA ပူးပေါင်းတပ်တွေသိမ်းပိုက်တဲ့ဆိုတဲ့သတင်းပဲဖြစ်ပါတယ်ကချင်ပြည်နယ်ဗမော်မျိုးအဝင်မှာရှိတဲ့စစ်ကောင်စီတပ်စခန်းနှစ်ခုကိုကချင်လွတ်လပ်ရေးတပ်မတော် KIA နဲ့ပူးပေါင်းတပ်ကဒီဇင်ဘာလ4ရက်မနက်စောပိုင်းမှာတိုက်ခိုက်သိမ်းပိုက်နိုင်ခဲ့ပြီးလက်ကျန်စခန်းတွေကိုထပ်မံသိမ်းပိုက်နိုင်ဖို့ဆက်လက်တိုက်ခိုက်နေတယ်လို့ဒေသသတင်းရင်းမြစ်တွေကပြောပါတယ် KIA ထိန်းချုပ်ထားတဲ့မန်စီမျိုးဘက်ကနေဗမော်မျိုးကိုဝင်တဲ့အဝင်လမ်းမှာရှိတဲ့ပရရ49လက်အောက်ခံညောင်မေသာစခန်းနဲ့ဖန်ကားကုန်းကိစ္စခန်းကိုဒီဇင်ဘာလ4ရက်မနက်9နာရီမှာစတင်တိုက်ခိုက်ခဲ့ပြီးမနက်9နာရီမှာသိမ်းပိုက်ခဲ့တာနဲ့ပတ်သက်လို့စီရေးသတင်းရင်းမြစ်တွေကအခုလိုပြောလိုက်တာဖြစ်ပါတယ်ဒါဟာဗမော်ကိုဝင်တဲ့လမ်းကစစ်စခန်းတွေကို KIA ဘက်ကထိုးစစ်ထပ်မြင့်လိုက်တဲ့သဘောလို့ဗမော်မျိုးကန်အချို့ကဆိုပါတယ် KIA ဘက်ကထိုးစစ်ဆင်နိုင်တယ်ဆိုတဲ့သတင်းတွေနိုဝင်ဘာလကုန်ပိုင်းကတည်းကထွက်ပေါ်နေတာကြောင့်မျိုးကန်အချို့ဟာဘေးလွယာနေရာတွေကိုကြိုတင်တင်းရှောင်နေထိုင်ကြတာလည်းရှိတယ်လို့လဲ KIA ဘက်ကထိုးစစ်ဆင်နိုင်တယ်ဆိုတဲ့သတင်းတွေနိုဝင်ဘာလကုန်ပိုင်းကတည်းကထွက်ပေါ်နေတာကြောင့်မျိုးကန်အချို့ဟာဘေးလွယာနေရာတွေကိုကြိုတင်တင်းရှောင်နေထိုင်ကြတာရှိတယ်လို့လဲသိရပါတယ်ပြီးခဲ့တဲ့ဇူလိုင်လတတိယပတ်ကလေးကပြတ်တောက်နေတဲ့အင်တာနက်လိုင်းတွေနဲ့ဖုန်းလိုင်းတွေဒီဇင်ဘာလ2ရက်နေ့ညနေပိုင်းမှာပြန်ရခဲ့ပေမဲ့လက်ရှိချိန်မှာပြန်ပိတ်သွားတယ်လို့ဒေသသတင်းရင်းမြစ်တွေစီကသိရပါဗျ။ကချင်ပြည်နယ်ရဲ့ဒုတိယမြို့တော်ဖြစ်တဲ့ဗမော်မြို့မှာအမှတ်21စစ်စင်ရေးကုကဲမှုဌာနချုပ်ခလာရ49ခလာရ236အမှတ်633ထောက်ပံ့ပို့ဆောင်ရေးတပ်အမှတ်17စစ်မြေပြင်တပ်စီးတပ်ရင်းအမှတ်5စစ်တပ်ရေးတပ်အမှတ်366အမြောက်တပ်အမှတ်314အမြောက်တပ်အမှတ်9336တန်ကြပ်ကတရင်အမှတ်9314တန်ကတရင်အမှတ်914စစ်အင်ဂျင်နီယာတက်အမှတ်944ဆောက်လုပ်ရေးစစ်အင်ဂျင်နီယာတက်ခွဲနဲ့စစ်ဘက်ရေးရာလုံခြုံရေးတက်တို့ရှိတယ်လို့စစ်ရေးမှတ်တမ်းတွေကသိရပါတယ်။ KIA ဦးဆောင်တဲ့တော်လိုင်းမာမိတ်တက်တွေဟာဗမော်မျိုးနယ်တစ်ခုလုံးကိုဝိုင်းဝန်းပိတ်ဆို့တိုက်ခိုက်နေတဲ့အပြင်မန်စီမြို့မှာကျန်းရှိနေတဲ့ခမာယာ319ခမာယာ611နဲ့အမှတ်923အမြောက်တရင်ဌာနချုပ်တို့ကိုလည်းဝိုင်းဝန်းပိတ်ဆို့တိုက်ခိုက်နေစေဖြစ်ပါတယ်။လက်ရှိမှာမန်စီမြို့ကို KIA ကထိန်းချုပ်ထားသလိုဗမော်မြို့နီးမှာရှိတဲ့မိုးမောင်မြို့ကိုလည်း KIA ကနယ်မြေစွန့်မှုမှုရယူထားတယ်လို့သိရပါပါတယ်ခင်ဗျာအခုဆက်လက်ပြီးမရယာမြို့နယ်မြို့ကုန်းကြီးရွာကိုဝင်လာတဲ့ကျမ်းပတ်စစ်ကောင်စီစစ်ကြောင်းနဲ့ပြည်သူ့ကာကွယ်တပ်မတော်မန္တလေးတို့ထိတွေ့တိုက်ပွဲဖြစ်ပွားပြီးစစ်ကဆာဘက်က9ဦးသေဆုံးက3ဗန်း2ဦးနဲ့လက်နက်ခဲအချို့သိမ်းဆည်းရရှိတဲ့တဲ့ရင်ကိုတင်ဆက်ပေးမှာဖြစ်ပါတယ်မန္တလေးတိုင်းမရယာမြို့နယ်ရှိဘက်ချမ်းရှိမြို့ကုန်းကြီးရွာကိုဝင်ရောက်လာတဲ့ကျမ်းပတ်စစ်ကောင်စီစစ်ကြောင်းနဲ့ပြည်သူ့ကာကွယ်တပ်မတော်မန္တလေးတို့ထိတွေ့တိုက်ပွဲဖြစ်ပွားခဲ့ပြီးစစ်တပ်ဘက်က9ဦးသေဆုံးက3ဗန်း2ဦးနဲ့လက်နက်ခဲအချို့သိမ်းဆည်းရရှိခဲ့တယ်လို့မန္တလေး PDF ကဒီဇင်ဘာလ4ရက်မနက်မှာသတင်းထုတ်ပြန်ပါတယ်ပြည်သူ့ကာကွယ်တပ်မတော်မန္တလေးထိန်းချုပ်စုမှုထားတဲ့မြို့ကုန်းရွာကိုစစ်ကောင်စီစစ်ကြောင်းဝင်ရောက်လာတဲ့အတွက်ဒီဇင်ဘာလ2ရက်နေ့ညပိုင်းကတိုက်ပွဲဖြစ်တယ်လို့ဆိုပါတယ်ဒီဇင်ဘာလ3ရက်နေ့မှာလည်းအဲ့ဒီစစ်ကောင်စီစစ်ကြောင်းနဲ့မန္တလေး PDF တပ်တို့ကြားတနေကုန်နီးပါတိုက်ပွဲဖြစ်ခဲ့ပြီးညနေပိုင်းမှာစစ်ကောင်စီတပ်ဖွဲ့ပြန်လည်ဆုတ်ခွာသွားခဲ့တယ်လို့အသိပေးပါတယ်။ဒီနေ့ရက်တာတိုက်ပွဲတွင်စစ်တုံးမတူနဲ့လက်နက်ခဲအချို့သိမ်းဆည်းရမိခဲ့ပြီးရန်သူအလောင်း9လောင်းကလည်းသိမ်းဆည်းရမိခဲ့တယ်လို့မန္တလေး PDF ကထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ပြည်သူ့ကာကွယ်တပ်မတော်မန္တလေးနဲ့အကြမ်းဖက်စစ်ကောင်စီတပ်တွေဟာမရယာမြို့နယ်အပြင်သပိတ်ချင်းမြို့နယ်နဲ့နောင်ချုံမြို့နယ်တို့မှာလည်းနေ့စဉ်တိုက်ပွဲတွေဖြစ်နေတယ်လို့သိရပါတယ်။အကြမ်းဖက်စစ်ကောင်စီဟာသူတို့လက်လွတ်ဆုံးရှုံးခဲ့ရတဲ့တပ်စခန်းတွေနဲ့နေမြေတွေပြန်လည်ရရှိဖို့ကြိုးစားနေပေမဲ့ပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေးကအပြည့်အဝထိန်းချုပ်ထားစေဖြစ်တယ်လို့ ပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေးစစ်ဦးစီးဖွဲ့ကအသိပေးထားပါတယ်ခင်ဗျာ။အခုတခါနထိုးကြီးနယ်ကပြင်းစီလျှက်စစ်တားခွဲယုံရဲစခန်းနဲ့စစ်တပ်အထိုင်ချရာစာတင်ကြောင်းကိုဘုံကျဲပြီးပြစ်ခတ်တိုက်ခိုက်မှုစစ်အုပ်စုဘက်က9ဦးသေဆုံးဆိုတဲ့သတင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်။မန္တလေးတိုင်းနထိုးကြီးမြို့နယ်တွင်စစ်ကောင်စီတပ်တွေထိုင်ချနေတဲ့ပြင်းစီလျှက်စစ်တားခွဲယုံရဲစခန်းနဲ့စစ်တပ်အထိုင်ချရာစာတင်ကြောင်းကိုဒရုန်းနဲ့ဘုံကျဲပြီးပြစ်ခတ်တိုက်ခတ်မှုတွေကြောင့်စီအိုစုဘက်က9ဦးသေဆုံးသွားတယ်လို့နထိုးကြီး People Defense Force ကထုတ်ပြန်ထားပါတယ်။နထိုးကြီး People Defense Force မြင်းကျန်ခရိုင်အမှတ်4 30နဲ့ MDTS တို့ကမြင်းကျန်ခရိုင်နထိုးကြီးမြို့နယ်ပြင်စီလျက်စစ်ဓာဘေးခွဲရုံမှာတပ်ဆွဲထိုင်ချနေတဲ့အင်အား30ခန့်ရှိတဲ့စစ်ကောင်စီတပ်ဖွဲ့ကိုဒီဇင်ဘာလ2ရက်မနက်6နာရီခန့်ကစပြီးဒရုန်းနဲ့၄ချိန်ပုံကျဲပြီးမြေပြင်တပ်တွေကလက်နက်ကြီးလက်နက်ငယ်တွေနဲ့အနီးကပ်တိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်။ဒါပြင်ပြင်စီရဲစခန်းနဲ့စစ်ကောင်စီတပ်ဖွဲ့တပ်ဆွဲထိုင်ချထားရာစာတင်ကြောင်းကိုလည်း60မမလန်ဒန်ကြီးတွေနဲ့9ချိန်ပစ်ခတ်ပြီးဒရုန်းနဲ့2ချိန်ဘုံကျဲတိုက်ခိုက်ခဲ့တယ်လို့အသိပေးထားပါတယ်။ဒီတိုက်ခိုက်မှုတွေဟာအခြေတနိုင်ခွဲကံကြာမြင့်ခဲ့ပြီးရန်ကုန်မန္တလေးမြန်လမ်းမအတိုင်းစစ်ကူကားတွေရောက်လာတဲ့အတွက်မြို့သူကာကွယ်ပူးပေါင်းတပ်တွေအထူးကံမရှိစုခွာနိုင်ခဲ့ပေမဲ့ Fix Wing Drone 2စင်းဆုံးရှုံးခဲ့ရတယ်လို့သိရပါတယ်။တိုက်ပွဲမှာစစ်ကောင်စီတပ်ဖွဲ့ဘက်က9ဦးပွဲချင်းပြီးသေဆုံးက10ဦးထပ်မံတဲ့ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့နထိုးကြီး PDF ကဒီဇင်ဘာလ3ရက်ညပိုင်းမှာထုတ်ပြန်ထားပါတယ်ခင်ဗျာအခုဆက်လက်ပြီးစစ်မှုထမ်းမှုတပ်သားသစ်စုဆောင်နေတဲ့ဂျိုးဝင်ကောင်းမျိုးကယာယီမှုတူးကိုပြစ်ခတ်ရှင်းလင်းနေဆိုတဲ့သတင်းကိုလည်းတင်ဆက်ပေးမှာဖြစ်ပါတယ်ဘကိုတိုင်းနောက်ချန်တာဝရီခန်ဂျိုးဝင်ကောင်းမျိုးယုံလန်တောင်းကစိုက်ကဲကယ်ရီဂိတ်နီးမှာစစ်မှုထမ်းမှုတပ်သားသစ်စုဆောင်နေတဲ့ယာယီမှုတူးကိုပြစ်ခတ်ရှင်းလင်းခဲ့တယ်လို့ဂျိုးဝင်ကောင်းမျိုးနဲ့ပြည်သူ့ကာကွယ်တပ်ဖွဲ့ Dragon Brothers GPK PDF ကထုတ်ပြန်ထားပါတယ်ဂျိုးဝင်ကောင်းမျိုးယုံလန်တောင်းကစိုက်ကဲကယ်ရီဂိတ်နီးမှာစကားထိုင်ပြောနေကြတယ်ရမတောင်ရက်ွက်အုတ်ချွေမှုခင်မောင်ဝင်းနဲ့ယာယီမှုအောင်ထွန်းတို့ကိုဒီဇင်ဘာလ3ရက်မနက်စင်နိုင်ခန့်အချိန်မှာတာဝရီခန့်တရင်3832တက်ခွက်1 Dragon Brothers GPK PDF ရဲဘော်တွေကပြစ်ခတ်ခဲ့တာလို့သိရပါတယ်။အခုလိုပြစ်ခတ်ရှင်းလင်းရမှာယာယီမှုအောင်ထွန်းရဲ့ဥကောင်းတရက်ကိုကြီးနှံ့ချက်ထိမှန်တာကြောင့်နေရာမှာပဲသေဆုံးသွားပြီးအုတ်ချွေမှုခင်မောင်ဝင်းကတော့ထွက်ပြေးလွတ်မြောက်သွားတယ်လို့အသိပေးထားပါတယ်။သေဆုံးသွားတဲ့ယာယီမှုအောင်ထွန်းဟာဂျိုးဝင်ကောင်မျိုးဘော်ကပွဲရုံလူသမားတွေစီကနေစစ်မှုထမ်းထောက်ပံ့ကြီးချိန်ကြောက်တောင်းခံတာစစ်မှုထမ်းစီဖို့တပ်သားသစ်တွေအရမစုဆောင်တာအပြင်စစ်မှုထမ်းကြီးမပေးသူတွေကိုစစ်တပ်ခေါ်ဖမ်းခိုင်းမယ်ဆိုပြီးချင်းချောင်ဆဲဆိုတာတွေပြုလုပ်လို့ရှိသူလို့သိရပါတယ်။ဒါပြင်ရိုင်မှုအောင်ထွန်းဟာစစ်တပ်ကဗိုလ်မှူးတွေနဲ့ပေါင်းပြီးဘီယာဆိုင်ဖွင့်တာကကုန်းမြင့်ရွာကပြူစောဒီနေစာလင်းနဲ့ပြူအဖွဲ့ကိုငွေကြေးထောက်ပံ့ပေးနေတဲ့ပြင်ရောင်မတောင်အုတ်ချွေမှုကိုနောက်ွယ်ကနေကြိုးကင်ပြီးဒေသနေပြည်သူတွေကိုဒုက္ခမျိုးစုံပေးနေသူမို့လို့ရှင်းလင်းရတာလို့ Dragon Brothers GBK PDF တောင်းရှိသူတူကပြောပါတယ်။ရိုင်မှုအောင်ထွန်းပြစ်ခတ်ရှင်းလင်းခံရပြီးတဲ့နောက်ဂျိုးဝင်ကောင်းမျိုးအဝင်ထွက်နေရာတွေမှာစစ်တပ်ကပိတ်ဆို့စစ်ဆေးတာတွေလုပ်ခဲ့ပြီးလူငယ်နှစ်ဦးကိုဖမ်းဆီးခဲ့တဲ့ပြင်အုပ်ဖုံမြို့နယ်ဘက်သွားတဲ့ရန်ကုန်ပြည်ကားလမ်းကိုလည်းပိတ်ဆို့စစ်ဆေးကဖမ်းဆီးစစ်ဆေးတာတွေလုပ်နေတဲ့အတွက်မြေသူလူထုအနေနဲ့သတိပြုသွားလာကြဖို့ဒေသတွင်းသတင်းရင်းမြစ်တွေကသတိပေးပြောဆိုနေကြပါလိမ့်ခင်ဗျာအခုတင်ပြခဲ့တဲ့စီးရဲသတင်းတွေကို Radio NUG သတင်းတောက်မင်းသိဟန်နဲ့ကိုခန့်တို့ကပေးပို့ထားတာဖြစ်ပါလိမ့်ခင်ဗျာ
စီးရီးသတင်းများကိုနားဆင်ခဲ့ရတာဖြစ်ပါတယ်အခုနောက်ဆုံးရပြည်တွင်းသတင်းများကိုမင်းယူမှတင်ဆက်ပေးမှာဖြစ်ပါတယ်ရှင
်မင်္ဂလာပါခင်ဗျာအခုချိန်ကစပြီး2024ခုနှစ်ဒီဇင်ဘာလ4ရက်နေ့ညပိုင်းမှာတင်ပြပေးမယ့် Radio NUG ပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးတော့မှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့မင်းယူပါပထမဆုံးသတင်းအနေဖြင့်တက်မတော်သားတွေအကုန်လုံးစစ်ရာဇဝတ်တရခံမင်းအွန်လိုင်းနဲ့အတူရှေ့ဆက်မလားလို့ပြည်တော်စုဝန်ကြီးချုပ်တရိပ်ပေးတဲ့သတင်းကိုတင်ပြပေးပါမယ်။အမျိုးသားညီညွတ်ရေးအစိုးရအဖွဲ့အစည်းအဝေးအမှတ်စဉ်29မြင်းဆောင2024မှာပြည်တော်စုဝန်ကြီးချုပ်မန်းဝင်းခိုင်တန်းကအခုလိုတရိပ်ပေးပြောကြားလိုက်ပါတယ်။ဒီတော်လန်ရေးဟာခေတ်ဆက်ဆက်တိုက်ပွဲဝင်ပြီးအခြေတည်လာခဲ့ကြတဲ့စစ်အာဏာရှင်အပါအဝင်အာဏာရှင်မှန်သမျှချုပ်ငြင်းရေးဆိုတဲ့ကျွန်တော်တို့ရဲ့ရည်မှန်းချက်ကိုရောက်ဖို့အနည်းဆုံးဖြစ်နေပြီဆိုတဲ့အနေအထားပဲဖြစ်ပါတယ်။ဒါကြောင့်အကြမ်းဖက်စစ်အုပ်စုနဲ့အတူယနေ့အချိန်ထိမိုက်တွင်းနဲ့ထဲနေနေကြတဲ့စစ်တပ်အတွင်းကတပ်မတော်သားတွေအကုန်လုံးလဲစစ်ရာဇဝတ်တရခံနဲ့အတူရှေ့ဆက်မလားမိမိမိသားစုမိမိနိုင်ငံအတွက်အကောင်းဆုံးဆုံးဖြတ်ချက်တွေချမလားဆိုတာတေးသေးချာချာစဉ်းစားကြရတော့မယ့်အချိန်ဖြစ်ပြီးနောက်ဆုံးအချက်ပေးခေါင်းလောင်းထိုးနေတဲ့အချိန်ဖြစ်ကြောင်းသတိပေးပြောကြားလိုတာဖြစ်ပါတယ်လို့ပြောကြားလိုက်တာပါလက်ရှိမှာလက်နက်ချအလင်းဝင်သောစက္ကစတပ်သားများကိုမြို့သားညီညွတ်ရေးအစိုးရကာကွယ်ရေးဝန်ကြီးဌာနကကြိုးစိုးကစုချင်းငွေများလဲပေးအပ်ချင်းမြင့်လျက်ရှိပါတယ်ခင်ဗျာဒုတိယသတင်းအနေဖြင့်လူအခွင့်ရေးတံပိုးဆံတွေကိုလေးစားရကောင်းမှန်းမသိလို့တိုင်းပြည်ဒုက္ခပင်လယ်ဝေနေရတယ်လို့ဝန်ကြီးဥလွင်ကိုလက်ပြောကြားတဲ့သတင်းကိုတင်ပြပေးပါမယ်စစ်ကောင်စီအာဏာသိမ်းထားမှုကလူအခွင့်အရေးတန်ဖိုးဆန်တွေကိုလေးစားရကောင်းမှန်းမသိလို့တိုင်းပြည်ဒုက္ခပင်လယ်ဝေနေကြရတာဖြစ်တယ်လို့ ဒီဇင်ဘာလ4ရက်နေ့မှာကြာရောက်တဲ့86ကြိမ်မြောက်ပြည်ပြည်ဆိုင်ရာလူ့အခွင့်အရေးနဲ့အထိမ်းအမှတ်စကားဝိုင်းမှာပြည်ထရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးလွင်ကိုလက်ကပြောကြားလိုက်ပါတယ်။လူ့အခွင့်အရေးချိုးဖောက်မှုကနေရာပေါင်းစုံမှာပုံသဏ္ဍာန်မျိုးစုံနဲ့တောက်လျှောက်ဖြစ်ကြတယ်။စစ်ကောင်စီအာဏာသိမ်းထားမှုကလည်းတနည်းအားဖြင့်ပြောရလို့ရှိရင်တော့လူ့အခွင့်အရေးတန်ဖိုးဆန်တွေကိုလေးစားရခေါင်းမမတိလို့ဒီလိုမျိုးဒုက္ခရောက်ပြီးကျွန်တော်တို့တိုင်းပြည်ဒုက္ခပင်လယ်ဝင်နေကြတယ်။ဒါကြောင့်မို့လို့လူအခွင့်ရေးလေးစားလိုက်နာမှုကလူတဦးတယောက်ချင်းစီကအစလူမျိုးတစ်မျိုးစီဘာသာတရားတစ်ခုစီကနေနိုင်ငံတော်နဲ့နိုင်ငံသားဆက်ဆံရေးကြားမှာအားလုံးကလေးလေးနက်နက်လူအခွင့်ရေးတွေလေးစားလိုက်နာဖို့လိုပါတယ်လို့ဝန်ကြီးကပြောပါတယ်။အကြံဖက်စစ်အုပ်စုနဲ့၎င်း၏လက်ပါစီများကြောင့်ຫນွေဦးတော်လှန်ရေးကာလအတွင်းသိဆုံးခဲ့ရသည့်ဒီမိုကရေစီရေးလှုပ်ရှားသူများနှင့်ပြည်သူစုစုပေါင်းမှာ6000ခုနှစ်ဦးရှိခဲ့ပြီဖြစ်ပါတယ်။ဒါအပြင်မတရားအာဏာလုမှုဖြစ်စဉ်နဲ့ဆက်ဆက်၍ဖမ်းဆီးခံရသူစုစုပေါင်း 28,955 ဦးရှိပြီးထို့အထက်မှ 21,192 ဦးမှာထိန်းသိမ်းခံနေရဆဲဖြစ်ကာထိန်းသိမ်းခံနေရသူများအနက်မှ 9,560 ဦးမှာထောင်ဒဏ်ချမှတ်ခံထားရတာဖြစ်ပါတယ်ခင်ဗျာ။ဆက်လက်ပြီးအမျိုးသမီးနှင့်မိန်းကလေးများအပေါ်အကြမ်းဖက်မှုအဆုံးသတ်ဖို့ Profile Chain Campaign တွင်ဒုတိယဝန်ကြီးဒေါက်တာရွှေပုံနှင့်ဂျာထွေပန်တို့ပါဝင်တဲ့သတင်းကိုတင်ပြပေးပါမယ်။အမျိုးသမီးနှင့်မိန်းကလေးများအပေါ်အကြမ်းဖက်မှုအဆုံးသတ်ဖို့ Profile Chain Campaign တွင်မြို့သားညီညွတ်ရေးအစိုးရကျန်းမာရေးဝန်ကြီးဌာနဒုတိယဝန်ကြီးဒေါက်တာရွှေပုံနှင့်ပညာရေးဝန်ကြီးဌာနဒုတိယဝန်ကြီးဂျာထွေပန်တို့ပါဝင်ခဲ့ကြကြောင်းအမျိုးသမီးလူငယ်နှင့်ကလေးသူငယ်ရေးရာဝန်ကြီးဌာနကဒီဇင်ဘာလ4ရက်မှာဖော်ပြပါတယ်။အမျိုးသမီးနှင့်မိန်းကလေးများအပေါ်အကြမ်းဖက်မှုပပျောက်ရေး16ရက်တာလှုပ်ရှားမှုအနေဖြင့်အမျိုးသမီးမိန်းကလေးများနှင့်လိင်စိတ်ခံယူမှုကွဲပြားသူများတယောက်ချင်းစီကြုံတွေ့နေရသည့်ရုပ်ပိုင်းဆိုင်ရာစိတ်ပိုင်းဆိုင်ရာအကြမ်းဖက်မှုခွဲခြားဆက်ဆံမှုများအဆုံးသတ်ပပျောက်ရေးဥတီချက်ဖြင့် Profile Chain Campaign များကိုပြုလုပ်လျက်ရှိတာဖြစ်တယ်လို့မြို့သမီးလူငယ်နှင့်ကလေးသူငယ်ရေးရာဝန်ကြီးဌာနကဆိုထားပါတယ်ခင်ဗျာဆက်လက်ပြီးဘူးသီးတောင်မြို့သိန်းတိုက်ပွဲကာလကခိုးယူခံခဲ့ရတဲ့ပြည်သူပိုင်းပစ္စည်းတွေကိုပိုင်ရှင်တွေထံအေးအေးပြန်လည်အနံ့တဲ့သတင်းကိုတင်ပြပေးပါမယ်ရခိုင်ပြည်နယ်တဲကဘူးသီးတောင်မြို့သိန်းတိုက်ပွဲဆင်နွှဲနေစဉ်ကာလအတွင်းပြည်သူပိုင်ပစ္စည်းတွေကိုခိုးယူခဲ့သူရာချီဖမ်းမိခဲ့ပြီးပိုင်ရှင်တွေထံပစ္စည်းတွေပြန်လည်အံ့နံခဲ့တယ်လို့ရခိုင်တပ်တော်အေအေကဒီဇင်ဘာ3ရက်နေ့ညပိုင်းမှာထုတ်ပြန်ပြောဆိုလိုက်ပါတယ်စစ်ပွဲတွေဖြစ်နေတာကိုအခွင့်ကောင်းယူပြီးတခိုးတွေကဒေသနေပြည်သူတွေရဲ့ပစ္စည်းတွေကိုခိုးယူတာဖျက်ဆီးတာတွေလုပ်ခဲ့တယ်လို့ဆိုပါတယ်အရခပြည်သူတော်လှန်ရေးအစိုးရအုပ်ချုပ်ရေးတရားဥပဒေစိုးမိုးရေးနဲ့ပြည်သူလုံခြုံရေးအစီအမံတွေမလုပ်နိုင်သေးတဲ့အခိုက်အတန့်နဲ့ဟာခော့တွေအပေါ်မှာရလာတဲ့အခွင့်အရေးကိုအမိရဆုတ်ကင်ပြီးတခိုးတွေဟာလူနေအိမ်တွေကနေအလွယ်တကူတည်ယူဖြုတ်ယူနိုင်တဲ့ပစ္စည်းတွေကိုခိုးယူတာဖျက်ဆီးတာမျိုးတွေလုပ်ခဲ့တာတွေ့ရတယ်လို့ရခိုင်တပ်တော်ကအတည်ပြုပါတယ်။ဘူးသီးတောင်မြို့ကိုရခိုင်တပ်တော်ကသိမ်းပိုက်ထိန်းချုပ်နိုင်ခဲ့တဲ့အခုနှစ်မေလ18ရက်နောက်ပိုင်းကစပြီးမြို့ပေါ်ရက်ွက်တွေကလူနေအိမ်တိုက်တာအဆောက်အုံတွေကိုရည်ရွယ်ချက်ရှိရှိမီးရှို့ဖျက်ဆီးခဲ့သူတွေနဲ့တခိုးတွေကိုတရားဥပဒေစိုးမိုးရေးနဲ့ပြည်သူ့လုံခြုံရေးတပ်ဖွဲ့တွေကလိုက်လံရှာဖွေဖမ်းဆီးခဲ့ပြီးတပ်သေးခံပစ္စည်းများထွက်ဆိုချက်များအပေါ်အခြေခံကတရားဥပဒေအတိုင်းနီးလန်းကြကြစစ်ဆေးကအပြစ်ပေးအရေးယူတာတွေလုပ်နေတယ်လို့သိရပါတယ်။ရာချီတဲ့တခိုးတွေနဲ့ခိုးရပါပစ္စည်းလက်ခံထားသူတွေကိုလုံခြုံရေးတပ်ဖွဲ့ကဖမ်းဆီးပြီးတရားနီးလန်းကြကြစစ်ဆေးပြီးအပြစ်ပေးအရေးယူထားတယ်လို့အေအေရထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဖန်စီအပြစ်ပေးထားတဲ့တခိုးအများစုဟာဘူးသီးတောင်မျိုးကဘင်္ဂါလီမွတ်စလင်တွေဖြစ်ပြီးသူတို့ဟာစစ်ကောင်စီတင်နန်းစင်းတွေအကြမ်းဖက်မီးရှို့ဖျက်ဆီးကြသူတွေ ARSA, RSO နဲ့ ARA တို့နဲ့ဆက်ဆက်နေကြသူတွေလို့လည်းသိရပါတယ်။လက်ရှိမှာခိုးယူခြင်းခံခဲ့ရတဲ့ပိုင်ရှင်အစ်စ်မန်တွေရဲ့တိုင်ကြားချက်အတိုင်းဘူးသီးတောင်မျိုးလုံခြုံရေးတပ်ဖွဲ့ကရှာဖွေတွေ့ရှိခဲ့တဲ့ပစ္စည်းတွေကိုဘူးသီးတောင်မြို့ပေါ်ကမူလပိုင်ရှင်32ဦးလက်ထဲကိုနိုဝင်ဘာလ30ရက်နေ့မှာအခမ်းအနားနဲ့အံ့နံပေးခဲ့တယ်လို့အတည်ပြုထားပါတယ်။တရားဥပဒေစိုးမိုးရေးနဲ့ပြည်သူ့လုံခြုံရေးဌာနကတိုင်းဆဲရရှိထားတဲ့ပိုင်ရှင်မဲ့ပစ္စည်းတွေကိုတော့ပြည်သူပိုင်ပစ္စည်းအဖြစ်သတ်မှတ်ပြီးပြည်သူတွေရဲ့စားဝတ်နေရေးအခက်အခဲကိုဖြေရှင်းနိုင်ဖို့အခုလိုအခမ်းအနားမျိုးကျင်းပပြီးပြည်သူလူထုများထံလွှဲပြောင်းပေးအပ်ခဲ့တာဖြစ်ပါတယ်။ကျန်ရှိနေသေးတဲ့ပစ္စည်းတွေကိုလည်းပိုင်ရှင်အစ်စ်မန်တွေလက်ထဲပြန်ရောက်ရေးလုံခြုံရေးရှိတဲ့နေရာမှာတင်ပေးထားပြီးလုံခြုံရေးအာမခံချက်ရှိတဲ့အချိန်ပိုင်ရှင်နေလက်ထဲထပ်မံအံ့နံသွားမယ်လို့ရခိုင်တပ်တော်အေအေကထုတ်ပြန်ထားပါတယ်ခင်ဗျာယခုနောက်ဆုံးသတင်းအနေဖြင့်ဆရာနာရှင်ကိုစန့်ကျင်ကြောင်းလူမှုကွန်ရက်မှာရေးသားတာကြောင့်စစ်ကောင်စီကဖမ်းဆီးထားသူ1800ကျော်ရှိတဲ့သတင်းကိုတင်ပြပေးပါမယ်စစ်တပ်ကအာဏာသိမ်းယူထားတဲ့3နှစ်ကျော်ကာလအတွင်းလူမှုကွန်ရက်စာမျက်နှာတွေကနေစစ်ကောင်စီကိုစန့်ကျင်ဝေဖန်တာတွေလူမှုလှုပ်ရှားမှုတွေနဲ့တော်လိုင်းအဖွဲ့အစည်းတွေကိုအားပေးထောက်ခံတဲ့စာတွေရေးသားပြောဆိုဆက်သွယ်တာတွေကြောင့် ဖမ်းဆီးခံရသူ1840ဦးရှိနေပြီလို့ Data for Myanmar ရဲ့အစီရင်ခံစာအရသိရပါတယ်။ဒီအရေအတွက်ဟာ2022ခုနှစ်ဖေဖော်ဝါရီ1ရက်နေ့ကနေ2024ခုနှစ်အောက်တိုဘာလ31ရက်နေ့အထိကောက်ယူထားတဲ့အချက်လက်တွေဖြစ်တယ်လို့ဒီအစီရင်ခံစာမှာဖော်ပြထားပါတယ်။အကြံဖတ်စစ်တပ်ကဖမ်းဆီးထားသူတွေထဲမှာအာနာရှင်ဟောင်တန်းရွှေရဲ့သမတ်ဖြစ်သူဒေါက်တာနေဆိုးမောင်နဲ့ပြည်ကြားရေးဝန်ကြီးဟောင်ဦးရဲထွတ်တို့လိုအစိုးရနဲ့စစ်တပ်အတိုင်းဝိုင်းကပုံကိုယ်တွေလည်းပါဝင်နေပြီးအရက်သားပြည်သူတွေကအများစုဖြစ်တယ်လို့သိရပါဗျ။ဖမ်းဆီးခံရသူ1840ထဲမှာ896ဦးကရန်ကုန်တိုင်းနဲ့မန္တလေးတိုင်းကဖြစ်ပြီး36ရာခိုင်နှုန်းသောအရေအတွက်ဟာအမျိုးသမီးတွေဖြစ်တယ်လို့ဆိုပါဗျ။ဒီအချက်လက်တွေဟာပြည်တွင်းပြည်ပကမူဝါဒချမှတ်သူတွေကိုအထောက်အကူပြုနိုင်မှုရည်ရွယ်တယ်လို့ Data for Myanmar ကဆိုပါဗျ။2022ခုနှစ်နဲ့2023ခုနှစ်အတွင်းမှာဖမ်းဆီးခံရသူတိတိတသားများခဲ့ပေမဲ့2024ခုနှစ်ထဲမှာတော့ဖမ်းဆီးခံရတာတွေရော့ကျလာပြီးဩဂုတ်လကနေအောက်တိုဘာလအတွင်းမြို့နယ်65မြို့နယ်ကအွန်လိုင်းအသုံးပြုသူ149ဦးဖမ်းဆီးခံခဲ့ရတယ်လို့အသိပေးထားပါဗျ။2022ခုနှစ်ဖေဖော်ဝါရီကနေ2024ခုနှစ်အောက်တိုဘာလကုန်အထိမြို့နယ်ပေါင်း223ခုမှာဖမ်းဆီးအရေးယူတာတွေရှိခဲ့ပြီးပဲခူး၊ချမ်းမြသာစီ၊မြောက်ကလာပ၊မဟာအောင်မြင်နဲ့ပြည်မြို့နယ်တို့ကအဖမ်းဆီးများတဲ့မြို့နယ်တွေလို့ Data for Myanmar ရဲ့အစီရင်ခံစာကဆိုပါတယ်။ဖမ်းဆီးခံရသူအများစုဟာ Facebook ပေါ်မှာရေးသားမျှဝေတာတွေကြောင့်ဖြစ်ပြီးအခြား online platform တွေဖြစ်တဲ့ TikTok, Telegram, Viber တွေကနေရေးသားမျှဝေတာတွေကြောင့်အဖမ်းခံရတာတွေလည်းရှိတယ်လို့သိရပါတယ်။စစ်ကောင်စီဟာအာဏာသိမ်းပြီးနောက်ပိုင်းလူထုလှုပ်ရှားမှုအတွက်အရေးပါတဲ့လူမှုကွန်ရက်နဲ့ online platform တွေကိုအကြောင်းပြချက်အမျိုးမျိုးနဲ့ပိတ်ပင်ထိန်းချုပ်ထားပြီးလူမှုကွန်ရက်ကတဆင့်လှုံ့ဆော်တာဝါဒဖြန့်တာချင်းချောက်တာတွေအတွက်အကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေပုံမှ52ကကြီးရာဇသက်ကြီးပုံမှ124ကကြီးနဲ့ပုံမှ905ကကြီးတို့နဲ့အရေးယူလေးရှိသလို electronic ဆက်သွယ်ဆောင်ရွက်ရေးဥပဒေပုံမှ33ကကြီးနဲ့လည်းဒီဇယ်ဥပဒေအတိုင်းအရေးယူမယ်လို့စစ်ကောင်စီဘက်ကပြည်သူလူထုကိုဆက်လက်ချင်းချောက်နေစေဖြစ်ပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်မင်းတီဟန်နဲ့ကိုခန့်တို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။ဒီဇင်ဘာလ5ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်များမှာမြန်မာနိုင်ငံအထက်ပိုင်းနဲ့အလဲပိုင်းတို့တွင်တောင်အရှေ့တောင်ဘက်မှလေများပြောင်းလဲတိုက်ခတ်လာနိုင်ပြီးမြို့အကျွမ်းမော်နဲ့တောင်ပိုင်းဒေသများတွင်လည်းအရှေ့တောင်ဘက်မှလေများပြောင်းလဲတိုက်ခတ်လာနိုင်ပါတယ်။မြန်မာနိုင်ငံထပ်ပိုင်းတွင်ပူချိန်များရော့ကျလာနိုင်ပြီးဆက်လက်အေးလာနိုင်ပါတယ်။ချင်းပြည်နယ်၊စကိုင်းတိုင်း၊ကချင်ပြည်နယ်၊ရှမ်းပြည်နယ်၊ကရင်ပြည်နယ်နဲ့ကရင်ပြည်နယ်တို့တွင်နံနက်ပိုင်း၌မြူတူများကြာဆင်းနိုင်ပါတယ်။မင်္ဂလာပင်လယ်ချင်းနီမှမင်္ဂလာပင်လယ်ရှေ့မြောက်ပိုင်းနဲ့ကပလီပင်လယ်ပြင်တို့တွင်တိမ်အထက်အထက်ဖြစ်ထွန်းနိုင်ပြီးကျန်မင်္ဂလာပင်လယ်တွင်တိမ်ထူထပ်နိုင်ပါတယ်။အာရဗျပင်လယ်ပြင်တွင်လေပြင်းနှင့်ရဝုန်အဆင့်ဖြင့်အနောက်ဘက်သို့ဆက်လက်ရွေ့နိုင်ပါတယ်။မိုးချီနေမှာချင်းပြည်နယ်မကွေးတိုင်းရှမ်းပြည်နယ်နဲ့ကရင်ပြည်နယ်တို့တွင်နေရာကွက်ကြားမိုးနှိမ်ငယ်ရွာနိုင်ပြီးစံတေသများတွင်တိမ်အထင်အထင်ဖြစ်ထွန်းနိုင်ပါတယ်။ပင်လယ်ပြင်ချင်းနေမှာမြမပင်လယ်ပြင်တွင်လေသည့်အရှိတောင်ဘက်မှတနင်္ဂနွေ9မိုင်မှ10မိုင်ခန့်တိုက်ခတ်နိုင်ပြီးလိုင်းအနှိမ်ငယ်မှအထင်အထင်ရှိနိုင်ပါတယ်ရှင်။
Radio NUG မှာဆက်လက်အတန်းလွှင့်ပေးနေပါတယ်။အခုတော်လန်ရေးကဗျာအစီအစဉ်ကဏ္ဍမှာတော့တက်ဦးလာရေးထားပြီးຫນွေဦးမိုးဖတ်ကြားထားတဲ့မီတောက်လိုက်ကာဆိုတဲ့တော်လန်ရေးကဗျာလေးကိုနားဆင်ကြမှာဖြစ်ပါတယ်ရှင
်။မီတောက်လိုက်ကာခါလဲမတက်နိုင်ဘူးအမေအချက်မှမရှိတာမျက်ခုံးလှုပ်တယ်ငလင်လှုပ်တယ်ရွှေစေးလှုပ်တယ်စီစေးလှုပ်တယ်ဒေါ်လာလှုပ်တယ်ကုန်စည်နှုံလှုပ်တယ်အိမ်မက်တွေပက်လက်ကြီးပြန်းနေတယ်အိမ်မက်ထဲစပေးရှောင်တွေလောင်းချတယ်အိမ်မက်ကိုပြစ်ချတယ်ပထမအိမ်မက်ထဲဒုတိယအိမ်မက်တွေပြုတ်ကျတယ်ဘသူမှကျေးဇူးစကားပြောမသွားဘူးပဲဘသူမှတတိယကြောင်ဖုန်းမဆက်ဘူးပဲကျေးဇူးပြု၍ရှေ့လာဆက်ဖက်ပါရှိတလာကိုဘယ်စစ်ပွဲနဲ့မိတ်ဆွေဖွဲ့ရမလဲဘယ်အိမ်ကစစ်ပွဲအပြည့်လဲဆုံးလဲဘသူအိမ်ကစစ်ပွဲဟာအပြင်းထန်ဆုံးလဲစစ်ပွဲတစ်ပွဲလောက်ချင်းမလားကြောင်တွေအတော့မွေးနေ့ပွဲကျင်းပမလို့ဆိုလူတက်ပြီးပြန်တန်းနေတဲ့ခီးစင်မှာမင်းတို့ပြောရွှင်ပါပြည်တွင်းစစ်ကိုမီးဖုတ်စားတော့လဲမွေးတာပါပဲအမေအမေနားပေါက်ထဲကပြာစပြီးလွင့်လွင့်လာတာကျွန်တော်မြင်ပါတယ်လူကလေးတို့ရဲ့ဘာမှအာမနာကြပါနဲ့ စကိုင်းအော်တယ်ဒီတခါပွဲတော်ရဲ့ရောက်ရင်မိုးပြန်ပူပေါင်းနေတယ်စကိုင်းသွေးထိုးသွင်းပေးရမယ်ခဏတော့စစ်ပွဲကိုဆက်တိုက်ဖို့ငါတို့မှာအချိန်ဘလောက်ကြံသေးလဲမမငယ်တက်ဦးလာ
ရေဒီယို NUG သောတာရှင်များရှင်အခုတခါစိုက်ပျိုးစည်းပွားတောင်သူစကားတန်အစီအစဉ်မှာတော့အတန်းဖက်စစ်တပ်စံတင်ပို့မှုကနေအမေရိကန်ဒေါ်လာ104တန်ရရှိထားဆိုတဲ့တောင်သူစကားတန်ကိုຫນွေဦးမုံမှတင်ဆက်ပေးမှာဖြစ်ပါတယ်ရှင
်ရေဒီယို NUG ကိုနားဆင်နေကြတဲ့ပရိသတ်များရှင်ခုတင်ဆက်ပေးမယ့်အစီအစဉ်ကတော့စိုက်ပျိုးစည်းပွားတောင်သူစကားတန်အစီအစဉ်ကိုနားဆင်ကြရမှာပါဂျမစစ်တပ်ကဒေါ်လာလိုအပ်ချက်ကြောင့်မနစ်ကထက်စံတဲ့စကွဲကိုတန်ချိန်6သိန်းကျော်ပုံမူတင်ပို့ထားပြီးအဲဒီကနေအမေရိကန်ဒေါ်လာ104တန်ရရှိထားပါတယ်ဒီသတင်းကိုကိုမြင့်သူကပေးပို့ထားပါတယ်ပြီးခဲ့တဲ့စက်တင်ဘာလအတွင်းနိုင်ငံတော်မြေပြူတာတွေရေကြီးနစ်မြုပ်တာတွေကြောင့်စပားဆိုင်အေက7သိန်းကျော်ရေကြီးနစ်မြုပ်ပျက်စီးခဲ့ပေမဲ့ပြည်ပစံတင်ပို့မှုကမနစ်ကထက်တန်ချိန်8သိန်းကျော်ပုံမူတင်ပို့ထားတာဖြစ်ပါတယ်စံပြည်ပတင်ပို့သူတို့ကလက်ရှိဘဏ္ဍာနှစ်အတွင်းစံတင်ပို့မှုနဲ့ပတ်သက်ပြီးအခုလိုပြောပါတယ်
အဲ့ဒီတော့ကျွန်တော်တို့နိုင်ငံအနေနဲ့တော့ကျွန်တော်ခုနပြောလိုပဲစံစဘာကိုရှန်မှုကတန်ချိန်ကျွန်တော်တို့3တန်းလောက်ရှိပါတယ်။ဟုတ်ဒါကြောင့်ကျွန်တော်တန်ချိန်2တန်းကျော်နှစ်တိုင်းကျွန်တော်တင်ပို့ပါတယ်။အခုဒီနှစ်မှာလည်းကျွန်တော်တန်ချိန် 2.3 တန်းအနေနဲ့ 2.5 တန်းထိကျွန်တော်တင်ပို့ဖို့အတွက်ညီမချက်ထားပါတယ်။ကျွန်တော်လာစဉ်ညီမချက်အတိုင်းကျွန်တော်တို့တင်ပို့နေပါတယ်
။ပြည်တွင်းစံစည်းတက်တာဖို့ဆိုတဲ့အကြောင်းပြချက်နဲ့စံစည်းနှုန်းတွေကိုဂျမ်ဘတ်စစ်တပ်ကလာစဉ်ထုတ်ပြန်ထားပြီးပြီးခဲ့တဲ့ဇူလိုင်လအတွင်းမှာလည်းစံရည်သွေးမြင့်တင်ထားတဲ့တန်းမြင့်စံရောင်းချသူ12ဦးကိုဖန်စီထောင်ချခဲ့ပါတယ်။ဒါကြောင့်ပြည်တွင်းစံစည်းအေးတဲ့ပြင်ဈေးပိုရတဲ့ပြည်ပတင်ပို့သူတွေကိုပဲစံအယောင်းများတဲ့အတွက်ပြည်တွင်းစံရောင်းဝယ်သူတွေမှာစံဆက်တွေကစံအဝင်နေသလိုကြက်ကြက်တဲတဲရောင်းဝယ်လာရတယ်လို့ပြည်တွင်းစားသုံးမှုစံရောင်းချသူတဦးကလည်းပြောပါတယ်ဂျမစစ်တဲ့ဟာပုဂ္ဂလိကထုတ်ကုန်လုပ်ငန်းတွေပုံမှန်မလဲပတ်နိုင်အောင်ဒေါ်လာငွေကြေးကိုကန့်သက်ထားပြီးတစ်ဖက်မှာလည်းထုတ်ကုန်တွေကိုဈေးချရောင်းခိုင်းတယ်လို့ဒေါ်လာဝင်ငွေရရှိဖို့အတွက်လေယာဉ်ထွက်ကုန်တွေကိုတိုးမြင့်တင်ပို့ဖို့လှုံ့ဆော်နေပါတယ်ဒီလိုထုတ်ကုန်ကိုဈေးချထားပြီးပို့ကုန်များများရအောင်ဆောင်ရွက်နေတာကအစွန်းနှစ်ဖက်ကိုချိတ်ဆက်နေတာဖြစ်ပြီးလေယာဉ်သားငါးနဲ့အခြားထုတ်ကုန်လုပ်ငန်းတွေရပ်ဆိုင်သွားနိုင်တယ်လို့ကျွမ်းကျင်သူတွေကသုံးသပ်ထားကြပါတယ်ရှင်ခုတင်ဆက်ပေးခဲ့တဲ့မြေပြင်သတင်းအကြောင်းအရာတွေကိုတော့သတင်းတောက်ကိုမြင့်သူကပေးပို့ထားတာဖြစ်ပါတယ်ရှင်
ဗီဒီယို NUG ပရိသတ်များရှင်အခုနောက်ဆုံးအနေနဲ့တိုင်းဒေသဘာသာစကားထုတ်လွှင့်မှုအစီအစဉ်မှာတော့အရှိပိုးကင်ဘာသာဖြင့်တပတ်အတွင်းသတင်းများကိုຫນွေဦးတာတာမှတင်ဆက်ပေးမှာဖြစ်ပါရဲ့ရှင
်။အချောလာဆိုင်ရေဒီယို NUG ကလွှင့်အထောင်ပံ့စကဲကဲထောင်အကန်ကျုံးတယ်လဖာနော်မလော်ဖလော်ထောင်ပါဖလုံမှုထောင်ပြတာစခိုင်းတော့စီလို့ယဲຫນွေဦးတာတာလို့ချက်ပလက်အနိုင်လက်နော်ကံပယံတိကံဟမနေချင်းနိဒါဒမခိုးရကိုင်တော့ရေဒါဒမခွိတန်တော့ဘာအော်ဝေးမတန်ဆွမ်းမနေတော့ချက်ပလန်နေထုံနေချစ်လိနေဒီစင်ဘာလာတန်တောင်းလာနေခါမွေဝေးအပြည်ပြည်ဆိုင်ရာမတန်ဆွမ်းမနေမနေလို့စီလို့ကိုပြောင်ချောအချွန်အခန့်အကုန်တဲ့အစီရင်ခံလိုက်ဦးကိုပြောင်ပမနေတချစ်ရကိုင်တော့ယူမနေတန်ပေါင်းခိုးရနော်မွေဝေးမတန်ဆွမ်းမနေနော်ဒါပါစီလို့မနေဟိုချစ်ရကိုင်တော့နော်ချတောင်ထွေးတိကံပွင့်ဦးဘောဝိတာနော်ဒါပါစီလို့ကံပယံပွင့်နော်နေထုံနေချစ်ခွေနေကြပြအောင်ထွက်ဝိတာတကောင်စရင်မနေအကလက်ချစ်နှိမ့်တဒမခိုးရခိုင်တော့ရေတဒမခွေတန်းတော့မွေဝေမတန်ဆွမ်းမနေတော့စီလို့ပြီးတော့လက်ထုံခွေရခွေချစ်နှိမ့်နေအာလိုပါလာချစ်နှိမ့်တောင်ကပတော်ဝေလက်ချစ်နှွေပြောင်းတောင်းပါကုလသမကအထွေထွေညီလာခံချက်ကလူလောင်ထားအပိုင်လက်ချစ်နှွေမြေဆောင်တက်ခေါ်ကိုနေတီဒီစင်ပါလာတန်တောင်းလာနေတော့မွေဝေအပြည်ပြည်ဆိုင်ရာမတန်ဆွမ်းမနေအမုံနေတော့မနိုင်လောင်ပါအဝိတာကုန်ကိုပြောင်တိခွန်တန်ပိုက်ပါချမနိုင်လောင်ထားချက်တော့စကလေတဲ့ပတော်လောင်ဖီအဝိတာစီလို့ နိုင်ထုံးနိုင်ချစ်လနဲ့ဖေဖော်ဝါရီလတောင်းတော့မတရားတာတိတ်ဝိဒါအာနာပြည်စုဝိဒါကုံထောင်းပါထောင်းလိန်လိုက်အထောင်ပွင့်ယူမနိုင်တယ်ဖာနော်ကိုမိတ်ကိုကျိဘာတတောင်းတာခုဝိဒါလကအလောင်းခိုက်ရလာတယ်နော်မတန်ဆွမ်းမနိုင်တဲ့အိုအာထောင်းဝိဒါနော်စီလို့နိုင်ထုံးနိုင်ချစ်လိန်လိုက်အကောင်အပြည့်ပြည့်ဆိုင်ရာမတန်ဆွမ်းမနိုင်အဆောင်ပုံနော်ကိုဟာဒီပါဝေးလက်ရိုက်ချက်တောင်းထောင်းအနာကအခိုင်မတန်ဆွမ်းမနိုင်တဲ့ယူမပါအော်ကီပီဝေးချက်ထောင်းထုံးနော်စီလို့အနေဒီစင်ပါလာတန်တောင်းနေနော်ထုံဝေးအပြည့်ပြည့်ဆိုင်ရာမတန်ဆမ်းမနေအမုံနေချမနိုင်လောက်ယူအနေယူကြည့်အစိုးရလူသားချင်းစာနာထောက်ထားရည်တီ BNDS ဆိုင်ရာစီမံခန့်ခွဲရေးကွန်ကြီးဌာနထောက်ထောင်းလိုက်လော်ဝိတာစီလို့ချက်ပလက်အနိုင်နေမချုံမနဲ့ချက်တာအကုန်လည်းနော်ထိခါအကျုံထုံဖူးစတဲ့လည်းကျုံယူအမိမ့်မချုံမနဲ့ဝိတာကွန်ထုံကနာဦးဘာတုတ်သိတဲ့ချမနိုင်ကာပိုင်ခွိုင်းလောက်ရောက်ချက်ပလက်ထိခါတဘိပန်ထုံတယ်လဖာဦးမချုံမနဲ့ချက်တာအကုန်လည်းထိခါအကျုံထုံဖူးစတဲ့လည်းကျုံယူမနဲ့ဝိတာအမိမ့်ပဲအဝိတာကွန်တိတ်တရင်ဤမပြောင်းလောင်တာကိုဖိဝိတာတိတ်အော်ဤတိရပါကုံထုံအကုတ်ကနော်တဝိတာတိတ်အော်ဒီချမနိုင်တီကာပါခွိုင်းလောက်ချိတ်ကုန်နော်အေအေပီပီလောဝိတာစီလောပြီးနော်ထုံဘူးစားတယ်လေကျုံယူဘာပြုံထုံအပလောင်ပလောင်အော်ဝိတာကုံလိုဝင်ပါလားအတောင့်တန်ချစ်ကလကုတ်တနာအင်းစိတ်ထုံပတ်ဦးတိခေါအကျုံထုံဘူးစားခါဤထုံဘူးစားအလိုက်ရေရအောင်မေဘာပြုံထုံအော်ဝိတာနော်တိဟာပါစီလောမတရားလုံးပါနေဝိတာအာနာပေါတာတယ်လဖိုင်ယူဖုန်းကလောက်ထားမနေလောက်ကင်လောက်ချက်ကနေလာနေတူနွေရရဲ့ချစ်လကအော်ဝိတာကုံထုံအဖန်နေလာလက်ထုံလက်ရခိုးချစ်ခွေရနော်ဘာချက်ထိတ်တိတ်ထားဝိတိုင်ဘာချက်တတိတ်ထားမနေအဖန်ခွေထုံရရဟုတ်ချစ်အကနော်လောင်ဘာထုံအော်ဝိတာနော်စီလို့ချက်ပလက်အနိုင်တန်မုတ်တလိုက်ခရိုင်ဖို့ဦးချက်တော့ကဲထောင်းတိပယောင်တာကုံပယောင်တာတိဝိတာရေကချက်ပလက်ခီအန်ယူချလောင်တာမုတ်တလိုက်ခရိုင်အဖန်ခီအန်နလီပွန်တာအကုတ်လွဲတီပယောင်တာအကုတ်လွဲအကလာချက်တော့ကဲထောင်းဝိတာကုံပယောင်တာတိဝိတာရေကKNU ထောက်ထောင်းဝိတာလိုင်းတော့စီလို့ဒီစင်ပါလာလက်တောင်းကမူတရိုက်ခရိုင်ထွီတီဥချလောင်တာပွင့်ဦးပျောင်တာအကုတ်လဲနော် KNL ပွန်တဲ့အကုတ်လဲဒါဝိတာအခါပျောင်တာတိတ်ဝိတာလက်ကနော်လောဝိတာစီလို့နိုဝင်ပါလာအတောင့်တန်ချီကေကလောင်လိနာလီဂျေနာရီအကလာနော်ဖာပွန်ချလောင်တာငပြောတော့တီထီတီဥချလောင်တာပွင့်ဦးချက်တော့ကေထောင်းဝိတာလက်ပလာပျောင်တာတိတ်ဝိတာလေရနေတာပျောင်တာ MA လက်တိုင်နာတန်ခုအမ်အီလီတိုင်နာလခုနော်တရားပါစီလို့ပြီးနော်ခီအန်အန်လီပွန်ဒိတာအကုန်လေတိုင်နီထားဝေမာထောပယောင်တာချလောင်ယူမာပလောင်ဝိဒါခာနေထားဟူချစ်လက်မမတိုင်နာဖာဒူလခုနော်လောဝိဒါစီလို့ချက်ပလန်အလောင်ခိုင်ထားလပါနော်နေထွနေချစ်လီနေအဖန်တိခေါန်တံပိတာရောင်တုလကိုင်းကလို့ထောခွိုင်းတာချလောင်ဖာဒူတာချလောင်ပီလေယာဘလဲအောဝိဒါချက်ပလန်နေထွနေချစ်လီနေအထောင်ဖန်တိခေါန်တံပိတာရောင်တုကလို့တော်တာတော်ချလောင်ဖာဒူတော်ချလောင်ပြိလျာပလဲအော်ဝိဒါနော်ဒီစင်ပါလာနိုင်တာဘာကဖအလုံးလော်ဝိဒါစီလို့နေထွနေချစ်လီနေဇန်နဝါရီလာတုံနိုဝင်ဘာလာအတောင့်လက်ချစ်အတောင့်ပန်တိခေါန်တံပိတာရောင်တုလကိုင်းကလို့ထောခွိုင်းဝေတော်ချလောင်ဖာဒူတော်ချလောင်ပြိလျာတန်ချစ်ရဲ့ကျုံအော်ဝိဒါနော်စီလို့ရောင်တုရဲ့ထောင်ဝိဒါချက်တော့ကမပလောင်ဝိဒါချလောင်တာအော်အာဝိဒါယူကလို့ထောခွိုင်းဝိဒါတော်ချလောင်စလျောင်းနော်ဒါပါစီလို့အန်ယူချစ်အစိုးရပြည်သူကကွယ်ရေးတက်မတော့ဘာကဖတိချက်တိကရအကုန်လွယ်ကိုကျုံတီဒါဝိဒါချက်တော်တဲ့ချက်ခုချက်ကောင်ယူအခါနေသာချက်တော်ချက်ပုံကအဝိဒါနော်လောဝိဒါစီလို့နေသာဆလျောင်းတဲ့နော်ရောင်သူကလို့တော်ဝိဒါတာချက်လာအာအထောင်းနော်မွေဝေကချင်းခေါကနော်နော်နေချစ်ခွေကျုံပလုတ်တိခေါဖွန်နော်နေချစ်လက်ကျုံတီမကွေတိုင်းနော်ချစ်ခုကျုံနော်စီလို့တိခေါဖွန်အကလာချက်လောင်တာလကိုင်းစီအချီခင်ချက်လောင်တာအထိုက်ချက်လောင်တာမတိုက်ရင်ချက်လောင်လေတာချက်လောင်တီလက်နေချက်ရုပ်တီဆက်သွက်ရေဖွန်တာလဖာနော်ဘာကဖအကုန်လဲဒါဝိဒါပုံမအောဝိဒါနော်ဒါပါဝိဒါကုံချက်တော်ချက်လောင်တာဖွန်ခုလုံချက်လောင်တာတီအဖောက်ကူအညာချက်လောင်တာဦးတာအကုန်လဲလိုင်လုံအာထောင်းဝိဒါယူခန့်တာဖီဝိဒါနော်ဘာကဖအလုလောဝိဒါစီလို့ချက်နာကလူအနေ YouTube ဗီဒီယိုစတောက်ကဲတပုတ်ဝဲမဘာကမလို့တဲ့ကူကတီချက်ကုတ်ချက်တာဒီမှာလို့ဆိုင
်ဒီကနေ့ကတော့ဒီညနေပဲ Radio and News G ရဲ့အစီအစဉ်လေးကိုခေတ္တရ延လိုက်ပါမယ်ရှင်။မြန်မာစံတော်ချိန်မနေ့၈နိုင်ခွဲနဲ့ည၈နိုင်ခွဲအချိန်မှာပြောင်းလဲဆိုပြထားပါလို့ရှင်။ Radio Enugu ကိုမနေ့ပိုင်း၈နိုင်ခွဲမှာလိုင်းတူ16မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ25မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါလို့ရှင်။မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG ရဲ့ဖွင့်သူဖွေသားများကဆုတောင်းလိုက်ရပါတယ်။ San Francisco Bay Area အခြေဆိုင်မြန်မာမိသားစုများ နိုင်ငံတကာကစေတနာရှင်များလို့အားပေးများရဲ့ Radio NUG ဖြစ်ပါရှင်အရေးတော်ပုံအောင်ရမည်